ကရင်ပြည်နယ်ထဲမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လည်းဂျီတိုက်ခိုက်မှုတွေကြောင့်စစ်ဘေးရှောင်ပြည်သူကတသန်းနှစ်သိန်းကျော်လာနေပြီလို့ကရင်လူအခွင့်အဖွဲ့ KHRG ကပြောပါတယ်။မအေးမှပြောပြပါမယ်ခင်ဗျာ
။ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကလာစဉ်လိုလိုပုံမှန်ရှိနေပြီး2024ခုနှစ်ထဲမှာတော့စစ်ဘေးရှောင်တဲ့လူဦးရေသိန်းနဲ့ချီပြီးတိုးလာနေရမှာအခုဆိုရင်ကရင်ပြည်နယ်ထဲမှာစစ်ဘေးရှောင်သူတပန်းနှစ်သိန်းကျော်ရှိလာပြီဆိုပြီးကရင်လူခွင့်ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုက VOE ကိုပြောပါတယ
်။ဆယ်နှစ်သိန်းအထက်ရှိနေပါပြီခင်ဗျာ။တမဟာ3ရေတမဟာ5ရေဒီမှာပေါ့နော်။နောက်ဒီတခြားတမဒီမှာလည်းပဲဒီလူကြောင့်တိုက်ခိုက်မှုနဲ့လက်နက်ကြီးပြေခတ်မှုကဆက်လက်ဖြစ်ပါရင်တဲ့အတွက်ကြောင့်မလို့ပေါ့နော်။အထူးသဖြင့်ဒီလူကြောင့်တိုက်ခိုက်မှုဆိုလို့ရှိရင်ဒီတင်ဖြစ်ပေါ်လာတဲ့နောက်ပိုင်းမှာပို့ပြီးတော့မှပြည်မှတ်ဒီကတိကျမှတ်ချက်နဲ့ပေါ်မှာဒီရက်ကတိတူတူတူကပို့ပြီးတော့မှဆိုရင်တောင်းချက်မှုဖြစ်တယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီခတိတိတ်ချက်မှုကတော့ပမာဏအားဖြင့်တော့ပုံမှန်တူသွားလာတယ်ပေါ့ဟုတ
်ဒီချက်နေရာတွေမှာတော့တိုက်ပွဲတွေမဖြစ်ပဲလေကြောင်းတိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်အရတားပြည်သူတွေတိမ်းရှောင်ကြမရပဲထိခိုက်သေးဆုံးတာဒဏ်ရာရတာတွေလည်းဖြစ်ခဲ့ရတယ်လို့လည်းပြောပါတယ်
2024ခုနှစ်ဒီနေ့အပြီးမှာဆိုလို့ရှိရင်ညစာကြတဲ့ဟိုကဒါပေါ်လာတိုင်းလူဖြစ်ပေါ်နေတယ်လို့ဒါကျွန်တော်တို့ပြောလို့ရတယ်ပေါ့နော်ဒီဒီတက်မှာတခုမှမဖြစ်ရင်နောက်ဟိုဒီခြားတက်မှာမှဖြစ်တယ်ပေါ့နော်အဲကြောင့်လို့ဒီဒီနေ့ဒီနေ့အချိန်ကြီးဒီကြောင်တိုက်ခိုက်မှုကတော့ဟိုဆက်လက်ဖြစ်ပေါ်နေတယ်ပေါ့နော်ဒါကြောင့်ဖြစ်ရတဲ့မှာဆိုလို့ရှိရင်တိုက်ပွဲဖြစ်ပေါ်ခြင်းမရှိဘယ်နဲ့ဒီညာတခိုင်မှုလည်းလောက်ဆောင်တယ်လည်းရှိပါတယ်ခင်ဗျာ
အခုဆိုရင်လူသားချင်းစာနာထောက်ထားမှုအကူအညီတွေကပုံမလိုအပ်နေပြီးလူသားချင်းစာနာမှုအကူအညီတွေရထားတဲ့အတိတ်ကြားနေထိုင်နေတဲ့ IDB စခန်းတွေမှာလည်းအကူအညီတွေလိုအပ်နေတယ်လို့အတိတ်ကြားမရှိဘဲထွက်ပြေးနေရတဲ့ပြည်သူတွေရှိတဲ့နေရာမှာလည်းလူသားချင်းစာနာတဲ့အကူအညီတွေပုံမလိုအပ်နေတယ်လို့လည်းပြောပါတယ်
ကျင်းနဲ့ဒီကခေါင်းစီတဲ့နေရာကြီးကမှာဆိုလို့ရှိရင်တော့ဒီလူထုအခြေပြုတွေလူသားချင်းစာနာထောက်ထားမှုအကူအညီပေးဝေနေတဲ့လူထုအခြေပြုအဖွဲ့ကြီးတွေနဲ့လက်လက်မနေယူတဲ့အမနိုင်တဲ့နေရာမျိုးတွေမှာဆိုလို့ရှိရင်တော့ဒီလူသားချင်းစာနာထောက်ထားမှုအကူအညီကပုံပြီးတော့မှလိုအပ်နေတယ်ပေါ့နော်။ဒါနဲ့ခါကြလို့ရှိရင်ဒီအတီတကျချမှတ်ထားတဲ့IDP စခန်းတွေမှာတောင်မှဒါဒီအကူအညီထောက်ပံ့မှုကလိုလားမှုမရှိဘူးလေ။အဲကြောင့်မလို့ဒီပေါ်လိုက်ပြန်လိုက်လုပ်နေတဲ့ IDP အစုအဖွဲ့တွေအနေနဲ့လည်းပဲဒါကအချိန်နဲ့တပြေးညီကြီးလွားနေတဲ့အခါမှာအမြဲတမ်းဒီလူသားချင်းစာနာကူညီရတော့လိုအပ်နေတာပေါ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး3နှစ်အကြာမှာမြန်မာနိုင်ငံရဲ့လူရေ3ဘုံတပုံဖြစ်တဲ့ 18.6 တန်းဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတယ်ဆိုပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံUN OCHA ကပြောပါတယ်ဒီထဲကအိုးမဲ့အိမ်မဲ့ဖြစ်မှုကျန်းမာရေးဆောက်ရှောက်မှုနဲ့ပညာသင်ကြားမှုအခွင့်အရေးတွေဆုံးရှုံးမှုစားနပ်ရိက္ခာမဖူလုံမှုအာဟာရချို့တက်မှုအတင်းအကျပ်လူစုဆောင်ခံရမှုစိတ်ပိုင်းဆိုင်ရာဒဏ်ရာတွေအပါအဝင်အကာအကွယ်မဲ့မှုတွေကိုကလေး6တန်းကရင်ဆိုင်နေရတယ်လို့လည်းပြောဆိုထားပါတယ်ရှင်